နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖင်ရဲ့ဖိတ်ကြားချက်နဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလန်တိဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းကပဲထွက်ခွာသွားပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်၊ဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်၊နိုင်ငံသားရေးဒုဝန်ကြီးဦးကျော်တင်နဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးအောင်ထူးအပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားကြပါတယ်။ဒီဆွေးနွေးပွဲကိုတော့တရုတ်နိုင်ငံဘေကျင်းမြို့မှာမေလ14ရက်နေ့ကနေ15ရက်နေ့အထိလျှက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်အပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့စပိန်၊ဆွစ်ဇာလန်၊ဆာဗီးယား၊ဂရိ၊ဟန်ဂေရီ၊ပါကစ္စတန်၊ကမ္ဘောဒီးယား၊လာအိုအပါအဝင်နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်အမေရိကန်ဘက်ကလည်းဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်။မနေ့စနေနေ့ကစပြီးတော့စနေနေ့ကဒီကနေ့စနေနေ့ကစပြီးပေကျင်းမြို့ကိုစတင်ရောက်ရှိလာတဲ့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့ဝန်ကြီးချုပ်လီခါချန်တို့ကတွေ့ဆုံနှုတ်ဆက်ကြပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်ဒီကနေ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတွက်ကမ္ဘာကြီးကိုတစူးတစည်းတဲ့ဖြစ်အောင်လုပ်တဲ့နေရာမှာတရုတ်နိုင်ငံဟာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့အတွင်းမှူးချုပ်ကပြောလိုက်ပါတယ်ခင်ဗျာ။